COVID-19 ကာယောဂါကြောက်ရောက်နေတဲ့ကာလအတွင်းအင်တာနက်အွန်လိုင်းကနေကျူးလွန်တဲ့ရာဇဝမှုတွေပိုများလာပြီးအန္တရာယ်ပေးနိုင်တဲ့အီးမေးလ်600ရာခိုင်နှုန်းလောက်တိုးလာတယ်လို့ကုလသမဂ္ဂရဲ့လက်နက်ဖြတ်သိမ်းဆိုင်ရာအကြီးအကဲ Itsumi Nakami ကမနေ့ကသတိပေးလိုက်ပါတယ်။ကိုရိုနာဗိုင်းရပ်စ်ကူးစက်မှုပြဿနာကကွာကြီးကိုနည်းပညာတီထွင်ဆန်းသမှုနဲ့အင်တာနက်အွန်လိုင်းကနေပူးပေါင်းဆောင်ရွက်မှုတွေပိုဖြစ်လာအောင်ပို့ဆောင်ပေးလိုက်ပေမဲ့တစ်ဖက်မှာလည်းကွာတဝမ်းကကျန်းမာရေးအဖွဲ့တွေနဲ့စေတူတင်နာအဖွဲ့တွေကိုအင်တာနက်ကနေတိုက်ခိုက်တာတွေရှိလာနေတယ်လို့မစ္စနာကမစ်စုကကုလသမဂ္ဂလုံခြုံရေးကောင်စီရဲ့ပုံမှန်ကျင်းပနေကြမဟုတ်တဲ့အစည်းအဝေးတွင်မှပြောလိုက်ပါတယ်။အင်တာနက်အွန်လိုင်းကနေ digital နည်းပညာတွေကိုပို့ပြီးတော့အသုံးပြုလာနေတဲ့အတွက် cyber တိုက်ခိုက်မှုအန္တရာယ်တွေပိုများလာနေပြီးတော့39စက္ကန့်ကိုတစ်ခါဖြစ်နေတယ်လို့သူမကပြောပါတယ်။ဒါပြင်သတင်းချဲ့လက်နဲ့စက်တွေနည်းပညာကိုလွဲမားစွာအသုံးပြုနေတဲ့အန္တရာယ်ကိုချက်ချင်းကင်တယ်ဖြေရှင်းဖို့လိုတယ်လို့လည်းသူမကပြောပါတယ်။အင်တာနက်အွန်လိုင်းကနေပြုလုပ်ခဲ့တဲ့လုံခြုံရေးကောင်စီရဲ့ပုံမှန်ကျင်းပနေကြမဟုတ်တဲ့အစည်းအဝေးကိုရုရှားနိုင်ငံကလွှဲပြီးတော့ကျန်တဲ့လုံခြုံရေးကောင်စီဖွဲ့ဝင်နိုင်ငံ14နိုင်ငံနဲ့တခြားနိုင်ငံ50တက်ရောက်ခဲ့ကြပါတယ်။ရုရှားနိုင်ငံကတော့ဒီအစည်းအဝေးကိုသူတို့မတက်တာဟာအမေရိကန်၊ဗြိတိန်နဲ့အက်စတိုးနီးယားနိုင်ငံတို့ကဂျာတာရီနေကသူတို့ဥဆောင်ကျင်းပတဲ့ခရိုင်းမီးယားအစည်းအဝေးကိုမတက်ရောက်ပဲရှီဗီးသားဆင်လာတွေကိုချိုးဖောက်ခဲ့တာကြောင့်ဖြစ်တယ်ဆိုပြီးတော့ပြောထားပါတယ်ခင်ဗျာ။